အင်တာနက်ကနေတဆင့်ကြားဖြတ်နှောက်ယှက်မှုတွေကြောင့်လို့ယူဆရတဲ့တိုက်ခိုက်မှုတွေကြောင့်မြန်မာအစိုးရရဲ့သမ္မတရုံးဝက်ဆိုက်ဟာဒီကနေ့ကြီးရှုလို့မရတဲ့အထိဖြစ်ခဲ့ရပါတယ်။သမ္မတရုံးကတော့ဒါဟာဝက်ဆိုက်ကိုဝင်ရောက်ထိုးဖောက်တိုက်ခိုက်မှုမျိုးမဟုတ်ဘဲနဲ့ပြင်ပကနေနှောက်ယှက်တဲ့နည်းတစ်မျိုးဖြစ်တဲ့အစုလိုက်အပြုံလိုက်ဝက်ဆိုက်ကိုစုပြုံဝင်ရောက်အောင်ဝင်ရောက်အောင်ဖန်တီးတာဖြစ်မယ်လို့ယူဆရတဲ့အကြောင်းပြောပါတယ်။ဒီကြောင့်ပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးမှာပါရှင်။
ဟုတ်ပါတယ်ဖေဖော်ဝါရီလ5ရက်မနက်9:00လောက်ကနေစပြီးတော့နိုင်ငံတော်သမ္မတရုံးဝက်ဘ်ဆိုက်ဟာကြည့်လို့မရနိုင်ပဲဖြစ်နေခဲ့ရတာဟာ DDoS လို့ခေါ်တဲ့အတူကောက်ခေါ်ဝေါ်သုံးဆွဲတဲ့ Distributed Denial of Service လို့ခေါ်တဲ့ဝက်ဘ်ဆိုက်ကိုတပြိုင်နက်တည်းအလုံးအရင်နဲ့ဝင်ရောက်ကြည့်ရှုကြသလိုဖန်တီးခဲ့တာလို့သမ္မတရုံးညွှန်ကြားရေးမှူးဦးစော်ထေကပြောပါတယ်ဒီလိုဝက်ဘ်ဆိုက်တွေကိုတရားမဝင်ထိုးဖောက်ဝင်ရောက်တဲ့ hackers တွေရဲ့လုပ်ရတော့မဟုတ်ဘူးလို့လည်းသူကပြောပါတယ်။သမ္မတရုံးဝက်ဘ်ဆိုက်ကိုအင်္ဂါနေ့တနေ့တည်းမှာပဲ၅ချိန်တိတိတိုက်ခိုက်ခံခဲ့ရကြောင်းတွေ့ရှိရတယ်လို့လည်းပြောပါတယ်
။ဟိုကျွန်တော်မနေ့ကဖြစ်တာဟာမနေ့9နာရီကျော်တော့ကျွန်တော်တို့ဝက်ဘ်ဆိုက်ကိုပြန်တင်လိုက်တော့အဲ့ဒါတက်နေအဲ့ဒါနဲ့ဖြစ်လိုက်တော့အဲ့ပြန်ပြီးတော့ဖြစ်လိုက်တော့အဲ့ဒီ၃ချိန်တိတိတော့ရှောက်တယ်သူတောင်းဆော့နေရတွေ့ရောအင်ဒိုနီးရှားပါလားဖိုက်တာဖိုက်ပါလို့ဆိုအဲ့ခါနဲ့ operation မြန်မာဟိုပြည်တော် office လို့အဲ့တိုင်းသူတို့ change တော့ချအောင်နော်ဟုတ် website ကဟို request တင်တာတော့ခဏလေးသွားတော့ဗောနော်အခုတော့ website ကဖောက်ခံတာမဟုတ်ဘူးဗောကြီးတဲ့အခါမှာကျန်တဲ့လူဖွင့်ရင်မတက်တော့ဘူးအဲ့လိုပြောင်းလောက်တာကဒီတော့အဲ့တော့ကျွန်တော်တို့ဒီမှာ firewall နဲ့ခံရတယ်အခုလာတဲ့ဟာတွေလည်းအဲ့ request တွေများလာရင်ကျွန်တော်တို့စီစစ်ပြီးတော့ဟိုတချို့ဟာတွေတိတ်နေအိုင်ဒီပြေးလိုက်တယ်တချို့အရတော့ဘာမှဟိုလိုမျိုးရောကဟိုဘက်ကတီဂျီမမမဟုတ်ဘူးဆိုတော့ဖွင့်နေတယ်အဲ့လိုတော့လုပ်နေတာ
2012ခုနှစ်မေလ3ရက်နေ့ကစပြီးတည်ထောင်ခဲ့တဲ့သမ္မတရုံးဝက်ဘ်ဆိုက်ဟာစတည်ထောင်စဉ်ကာလကတကြိမ်အတိုက်ခိုက်ခံခဲ့ရပြီးတော့အခုတကြိမ်ဟာဒုတိယတိုက်ခိုက်ခံခဲ့ရတာလို့လည်းဦးစော်ထေကပြောပါတယ်။အခုနောက်ပိုင်းမှာတော့သတင်းနဲ့နည်းပညာကျွမ်းကျင်သူတွေရဲ့လုံခြုံရေးကိုတိုးမြင့်ထားတဲ့ဂျာကအခုလိုထပ်ပြီးကြုံခဲ့ရတာလို့လည်းသူကပြောပါတယ်
။ဒီဝက်ဆိုက်ဆက်တင်ပြီးတော့မကြောက်ဘူး။ဟိုကျွန်တော်တို့သတင်းတွေတင်တဲ့အချိန်မှာတစ်ခါဒီလိုနဲ့ခြားတယ်။အဲတော့ကျွန်တော်တို့ကမတိလိုက်ဘူး။ဒီမထားမိဘူးနော်အဲဒီနောက်ပိုင်းမှာတော့ကျွန်တော်တို့အဲဒီ hardware or software ကျန်တာတွေ security ကိုအပါအဝင်ပြီးတော့ကျင်းပြင်ဆင်ထားရတယ
်ဒီလိုတိုက်ခိုက်မှုတွေကိုတော့အရင်တုန်းကပြပရောက်သတင်းမီဒီယာတွေခံခဲ့ရဘူးပြီမဲ့အခုအခါမှာတော့ပြည်တွင်းမှာပါတိုက်ခိုက်မှုတွေကြုံလာနေရတာပါ DDoS နဲ့ပတ်သက်ပြီးကာကွယ်လို့မရနိုင်ပေမဲ့ဒီလိုမျိုးရည်ရွယ်ချက်ရှိရှိနဲ့တိုက်ခိုက်လို့သူတွေအဖွဲ့အစည်းဒါမှမဟုတ်လူပုဂ္ဂိုလ် hackers တွေဘက်ကတစ်ချိန်တည်းတစ်ပြိုင်တည်းထဲမှာ site တစ်ခုတည်းကိုအသုံးပြုသူတိမ်ကနက်နဲ့ချီပြီးဝင်ရောက်လာတဲ့အခါမှာတော့ site ထဲကိုအသုံးပြုသူအများအများဝင်ရောက်လာတဲ့အတွက်အမှန်တကယ်ဖတ်ရှုသူတွေလုံးဝဝင်လို့မရအောင်အထိလေးသွားပြီးတော့ server down တဲ့အထိဖြစ်သွားနိုင်တယ်လို့လည်းကွန်ပျူတာပညာရှင်မိုက်ထထိုင်အောင်ကပြောပါတယ်
အဲ့တခုမှာဆိုလို့ရှိရင် तू က bandwidth limited ရှိရလေတစ်ချိန်မှာဆိုလို့ရှိရင်ဟို viewer ပေါ့နော်ကြီးနေလေဘယ်နှယောက်ကြီးလို့ရတယ်ဆိုပြီး तू ကသတ်မှတ်ချက်တစ်ခုရှိရအဲ့ဒီ denial of service DDoS ပေါ့နော် तू ကကြတော့ဘာလို့ကြလဲဆိုလို့ရှိရင် तू ကိုလှမ်းပြီးတော့ဟိုအများကြီးပဲတစ်ချိန်ထဲမှာဝင်ပြီးတော့ဥမာအချိန်တန်းလောက်နှစ်တန်းလောက်အဲ့လိုမျိုးတစ်ချိန်နဲ့ကြီးတဲ့ပုံစံမျိုးတွေ तू တကယ်ဝင်ကြည့်တဲ့လူတွေဆိုလို့ရှိရင်ဝင်ကြည့်လို့မရအောင် तू အတက်လောက်တဲ့ပုံစံမျိုးပေါ့နော်
နောက်ပိုင်းမှာတော့ဝင်ရောက်လာတဲ့ IP လိပ်စာတွေကနေတဆင်စုံစမ်းတွေ့ရှိချက်တွေအရအင်ဒိုနီးရှားနိုင်ငံဘက်ကနေအများစုဝင်ရောက်ခဲ့တာဖြစ်ပြီးတော့ရရှိလာတဲ့အချက်လက်တွေပေါ်မှာမူတည်ပြီးဘယ်အဖွဲ့အစည်းရဲ့လက်ချက်ဖြစ်တယ်ဆိုတာသတင်းထုတ်ပြန်သွားမှာဖြစ်တယ်လို့သမ္မတရုံးပြောခွင့်ရဦးစော်ထေကပြောပါတယ်။အခုအချိန်မှာတော့သမ္မတရုံးဝက်ဘ်ဆိုက်ဟာပုံမှန်အနေအထားမှာပြန်ရောက်နေပြီးလိုအပ်တဲ့နည်းပညာလုံခြုံရေးတိုးမြင့်ကာကွယ်လိုက်နိုင်ပြီလို့သမ္မတရုံးညွှန်ကြားရေးမှူးကပြောပါတယ်။အင်္ဂါနေ့မှာပဲပြည်တွင်းသတင်းဌာနတစ်ခုဖြစ်တဲ့အလဲပန်းမီဒီယာကလည်းဝင်ရက်တည်နေတဲ့မီဒီယာတွေကိုအခုလိုမျိုးနီးပညာတုံးပြီးတိုက်ခိုက်နေမှုတွေကိုဖြေရှင်းပေးဖို့သတင်းမီဒီယာကောင်စီကနေတဆင့်အစိုးရတာဝန်ရှိသူတွေထံကိုအလဲပန်းမီဒီယာဂရုကနေတောင်းဆိုခဲ့ပါတယ်ရှင်